ရိုဂျာဒုက္ခသည်တွေကိုဝေးလံတဲ့ဘတ်စန်ချာကျွန်းပေါ်အာရမရှိပြောင်းပေးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရက်ဆိုင်ဖို့နဲ့တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်မှုတွေကိုပြန်လည်ဖွင့်ပေးဖို့အမေရိကန်အထက်တဲ့အောက်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးအဗ်ဒယ်မိုမန်စီကိုအမေရိကန်အောက်လွှတ်တော်နိုင်ငံကြီးရာကော်ပိုရိုကတာအောက်လွှတ်တော်အမတ်အီလီယော့အန်ဂယ်နဲ့အထက်လွှတ်တော်အမတ်အက်ဒရက်မက်ကီတို့ကဒီဇင်ဘာလ9ရက်နေ့ရက်စွဲနဲ့စာပေးပို့ပြီးအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပေါ်နေချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့နဲ့ကျန်းမာရေးဝန်ဆောင်မှုပေးဖို့ဆက်သွယ်ရေးလုပ်ငန်းတွေကိုအသုံးပြုနိုင်ဖို့ကအရေးကြီးကြောင်းဒါကြောင့်ဆက်သွယ်ရေးတွေပြန်လည်ဖွင့်ပေးဖို့တိုက်တွန်းကြောင်းအမေရိကန်မတ်တွေရဲ့ပေးစာမှာပါရှိပါတယ်။ဒါပြင်ဘတ်စန်ချာကျောကလူနေထိုင်ဖို့စိတ်ချလုံခြုံကြောင်းကုလသမဂ္ဂအဖွဲ့တွေကအဆုံးဖြတ်ပေးတဲ့အထိအဲ့ဒီကျောင်းကိုဒုက္ခသည်တွေကိုအာရမရွှေ့ပြောင်းနေတာတွေကိုရက်ဆိုင်ထားဖို့ကိုလည်းအမေရိကန်မတ်တွေကတောင်းဆိုထားပါတယ်။2019ခုနှစ်ကမြန်မာစစ်တပ်ကရိုဂျာအာစာလက်နက်ကိုင်တပ်တွေကိုတုံ့ပြန်ရာကနေပြည်တော်ရဲ့စီမံချက်တွေလွတ်ဆောင်နေချိန်မှာရိုဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာပါ။ရိုဂျာအတုပ်ကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပေမဲ့အခုချိန်ထိအကောင့်တက်ပေါ်နိုင်ခြင်းမရှိသေးပါဘူးခင်ဗျ။